မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်သမ္မတတာဝန်ယူခွင့်မရှိဘဲဖြစ်နေရတဲ့ပုံမှန်59စလုံးကိုသာပြင်ဆင်မယ်ဆိုရင်တတ်မယ်လို့အင်တာနက်မှာထင်ချောက်ခဲ့တဲ့လူငယ်တူဟာအခုနောက်ဆုံးပါတီကိုကိုယ်တိုင်လာရောက်တောင်းပန်သွားတယ်လို့ NLD ကပြောပါတယ် NLD ပါတီအနေနဲ့ဥပဒေအရတစုံတရာအရေးယူဖို့မရှိပေမဲ့နောက်နောက်မဖြစ်ရအောင်ဂတိပေးလက်မှတ်ရေးထိုးခိုင်းခဲ့တယ်လို့လည်းပြောပါတယ်အပြည့်စုံကိုတော့မဆုမွန်ကပြောပြပေးမှဖြစ်ပါတယ်ရှင်
ဟုတ်ပါတယ်ပုံမှန်59စာလုံးဆိုင်ရမယ်ဆိုရင် NND ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရားဝင်တက်မယ်လို့ Facebook လူမှုကွန်ရက်စာမျက်နှာကနေချိန်ချောက်ခဲ့တဲ့ရဲလွင်မြင့်တဲ့မိခင်တို့လာရောက်တောင်းပန်ခဲ့တာဖြစ်တဲ့အကြောင်းပါတီရဲ့ဗဟိုလုံမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောပါတယ်ပါတီအနေနဲ့တစုံတရာအရေးယူဖို့ကြိုးပမ်းမှာမဟုတ်ပေမဲ့နောက်နောက်မဖြစ်အောင်လဲခံဝင်ကတိထိုးခိုင်းခဲ့တယ်လို့ဦးဝင်းထိန်ကပြောပါတယ်
ဒီကနေ့လည်းဖြစ်ခဲ့ကြတော့မနေ့ကတော့သရတမီးအနေနဲ့ဒေါအောင်ဆန်းစုလာပြီးတောင်းပန်နေတယ်ပြောရတယ်အဲ့တော့တောင်းပန်ရတောင်းပန်ရမလို့ပါဘူးအဲ့လိုအတိအញ្ញံဖြစ်လာပြီးဆိုလို့ရှိရင်ဒီလေတမတ်ရည်ရတဲ့ကြောင့်ရှိအဲ့လိုအဲ့ဒီရှိနေတာကျနပါတယ်ဝန်တာပါတယ်ဒါမှမဟုတ်ဟိုရံဝါရှိတဲ့အဲ့ဒီကြောင့်ရကျောင်းနဲ့အញ្ញံနဲ့တွားတူပြီးတော့ကျေကျောင်းပြောရပြီးတော့ဒီတောင်းပန်ရတဲ့ကြောင့်စာရေးရလက်မှတ်ထုတ်ခဲ့ကြတယ်ဒီလိုရနေရတုံးလိုက်တဲ့တုန်းကလက်မှတ်ထုတ်ပြီးပြောတယ်ဒါတမီးကဟိုဘောရှိကနေနောက်ရှိနေလမ်းကရင်းလာပြီးအញ្ញံဝင်ချင်မှလာပြီးတော့အဘလေးဒီလိုလည်းမလုပ်တဲ့လောကမှာဒီလောကမှာလည်းဆိုကြအောင်အဲ့ဒါဖြစ်ကြတယ်လို့ပြောတယ်အဲ့ဒီဆရာကကျွန်တော်ကြည့်ရမယ
်အခုလိုမျိုးဒေါအောင်ဆန်းစုကြည်ကိုတတ်မယ်လို့ချိန်ချောက်ခဲ့တဲ့အပေါ်ဒေါအောင်ဆန်းစုကြည်ကိုထောက်ခံသူတွေအကြားစိုးရိမ်မှုတွေလည်းရှိခဲ့တာပါဥဝင်ထိန်ကတော့ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်အတက်နိုင်ဆုံးအစီအမံတွေချမှတ်ထားတယ်လို့ပြောပါတယ
်ကျွန်တော်ပြောနေတာကဖုံးစစ်ကြည့်တဲ့ကိစ္စကတော့ဒီနေ့စားတဲ့တဘောလေးပတ်ပါတယ်အဲ့လူကြီးကကြတော့ဘာမှမပြောပြရသေးနဲ့
တချိန်ထဲမှာပဲမန္တလေးမြို့ကတက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ဦးသိန်းအောင်မြင့်ကတော့မန္တလေးမြို့မဟာအောင်မြင့်မြို့နယ်အမှတ်9ရဲစခန်းမှာအမှုဖွင့်မှုပြင်ဆင်နေပါတယ်ရှင်